ဒီနေ့ကြာရောက်တဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်နေ့မှာသတင်းလွတ်လပ်မှုတိုးတက်စေရေးအခမ်းအနားတွေကိုကမ္ဘာနိုင်ငံအသီးသီးမှကျင်းပနေကြပါတယ်။အမုံစကားနဲ့အတူအယောင်သတင်းပြသနာကိုအခုနှစ်မှာအထူးကမိမောင်းထိုးတင်ပြနေကြပါတယ်။ဒီမိုကရေစီစနစ်ခိုင်မာတိုးတက်စေဖို့အတွက်သတင်းလွတ်လပ်ခွင့်ဟာအရေးကြီးတယ်ဆိုတာကိုသတင်းသမားတွေကထောက်ပြနေကြပါတယ်။ကုလသမဂ္ဂ UNESCO ကကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ညီလာခံကိုတော့အီသီယိုးပီးယားနိုင်ငံအဒစ်အဘာဘာမြို့တော်မှာဒီကနေ့ကျင်းပပါတယ်။သတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့နေရာမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့အီသီယိုးပီးယားနိုင်ငံမှာဝင်ကြီးချုပ်သက်အဗီယာအမက်2018ခုနှစ်မှာအာဏာရလာခဲ့ပြီးတဲ့နောက်ဖမ်းဆီးထားတဲ့သတင်းတောက်တော်တော်များများကိုပြန်လွှတ်ပေးခဲ့ပါတယ်။လက်ရှိနိုင်ငံထဲမှာဖမ်းဆီးခံထားရတဲ့သတင်းတောက်တွေမရှိသလိုသတင်းလုပ်ငန်းပိုင်းလည်းတိုးတက်လာတယ်လို့သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်။အရင်ပိတ်ထားတဲ့ website 260ကိုပြန်ဖွင့်ပေးခဲ့သလိုပြည်ပမှာတိမ်းရှောင်နေရတဲ့သတင်းတောက်တွေလည်းနေအိမ်ပြန်နိုင်ကြပြီဖြစ်ပေမဲ့စိန်ခေါ်မှုတွေကတော့ရှိနေသေးပဲလို့သတင်းလုပ်ငန်းတွေကပြောပါတယ်။ UNESCO ကပေးတဲ့ဒီနှစ်အတွက်ဂီလာမိုကန်တို့သတင်းလွတ်လပ်ခွင့်ဆုကိုတော့မြန်မာနိုင်ငံမှာထောင်ချနေတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကရရှိခဲ့ပါတယ်။အဒစ်အဘာဘာမြို့တော်မှာကျင်းပတဲ့အခမ်းအနားအတွင်းစုကိုစားလက်ခံယူခဲ့တဲ့ကိုဝါလုံးရဲ့ညီကိုသူရအောင်ကကိုဝါလုံးတို့ဟာမြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်စိတ်သက်တက်ကြွစွာနဲ့သတင်းတောက်အလုပ်လုပ်ရင်းနဲ့ထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတာလို့ပြောကြားခဲ့ပါတယ်။သူတို့အပေါ်ချမှတ်ထားတဲ့ထောင်ဒဏ်9နှစ်အတွက်အယူခံကိုတရားလွှတ်တော်ချုပ်ကမကြခင်ကပဲပယ်ချခဲ့ပါတယ်။သူတို့နှစ်ယောက်အပါအဝင်တခြားနိုင်ငံတွေမှာပျောက်ဆုံးနေဖမ်းဆီးခံနေရတဲ့သတင်းတောက်စုစုပေါင်း10ယောက်ရဲ့အမှုတွေကိုအရေးတကြီးကင်တွယ်ရမယ့်အမှုတွေအဖြစ်နဲ့ One Free Press Coalition အဖွဲ့ကမိမောင်းထိုးပြထားပါတယ်။